နိုင်ငံတကာငွေကြေးရံပုံငွေဖွဲ့ IMF အနေနဲ့မြန်မာနိုင်ငံမှာကိုဗစ်တိုက်ဖျက်ရေးကူညီငွေအမေရိကန်ဒေါ်လာသန်း350ကိုငွေသားအနေနဲ့ဆက်ရနာမသိခင်ပြီးခဲ့တဲ့ပတ်ကပို့ပေးခဲ့တာကပြန်ယူနိုင်ဖို့အလားအလာမရှိပါဘူး။ဒီ IMF နိုင်ငံတကာငွေကြေးအဖွဲ့ကြီးအနေနဲ့ဒီကိုဗစ်ကမ္ဘာကပ်ရောဂါတိုက်ဖျက်ရေးအရေးပေါ်ရံပုံငွေဖြစ်အရင်မြန်မာဒီမိုကရေစီအစိုးရကိုကြိုတင်စည်းကမ်းသတ်မှတ်မှုမထားဘဲပေးခဲ့တဲ့ကူညီမှုမျိုးကိုအရင်တုန်းကလည်းကမ္ဘာမှာပြန်တောင်းနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူး။အခုလို IMF ကငွေသားပေးပို့ခဲ့ပြီးရက်ပိုင်းအတွင်းမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့အာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါ်ဆန်းစုကြည်နဲ့အခြားရွေးကောက်ခံခေါင်းဆောင်တွေကိုထိန်းသိမ်းခဲ့ပါတယ်။ဒီနိုင်ငံတကာငွေကြေးပို့ပေးမှုဆိုင်ရာကြွမ်းကျင်သူတွေကအခုလို IMF ကဇန်နဝါရီ17ရက်နေ့မှာဆုံးဖြတ်ပြီးအရေးပေါ်အမြန်ပို့ပြီးသားငွေကိုပြန်တောင်းနိုင်ဖို့လုပ်နိုင်တဲ့အနေအထားကမရှိသလောက်နေပါတယ်လို့ဆိုပါတယ်။ဒီ IMF အဖွဲ့ပြောခွင့်ရအမျိုးသမီးကလည်းအခုငွေပို့ပြီးသားဖြစ်တာကိုအတိပြုပေးခဲ့ပြီးမြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပျက်နေတာတွေကိုလည်းအနီးကပ်စောင့်ကြည့်နေကစီးပွားရေးနဲ့မြန်မာပြည်သူတွေပေါ်ရိုက်ခတ်လာနိုင်မှုတွေအတွက်အထူးစိုးရိမ်နေတယ်လို့ဆိုပါတယ်ခင်ဗျ။